ဆော့ဒါရှင်များရှင်ယာရုကဖေရှားရင်ခံခဲ့ရတဲ့ဝင်းကြီးချုပ်ဘိုးချုပ်ကြီးခင်ညွန့်ကိုအမှုစစ်ဆေးဖို့အတွက်အင်းစိန်ထောင်ပြောင်းရွှေ့လိုက်ပြီလို့ VOA ကသတင်းရရှိပါတယ် VOA အဖွဲ့သားဦးခင်မောင်စိုးကဆက်လက်တင်ပြပါမယ်ရှင
်ဟုတ်ကဲ့ဒေါက်တာဆိုးဝင်းခင်ဗျ NLD ဥပဒေအထောက်အကူပြုအဖွဲ့ဝင်ရှေ့နေကြီးဦးညောင်ဝင်းကဘိုးချုပ်ကြီးခင်ညွန့်ရဲ့အမှုကိုမနေ့ကရုံးတင်လိုက်ပြီလို့ကြားတဲ့အကြောင်း VOA ကခုလိုပြောပါတယ်ခင်ဗျာ
မနေ့ကအမှုတင်တယ်
ဘယ်ရုံးကိုတင်တာလဲခင်ဗျာ
တိုင်းတရားရုံးကိုတင်တာပေါ့နောက်ပြီးတော့ single judge ပေါ့ bench ပေါ့နော် tribunal ပေါ့သုံးယောက်ထိုင်မဲ့တရားရုံးလို့ကျွန်တော်အဲ့လိုကြားတ
ယ်ရန်ကုန်တိုင်းတရားရုံးဆိုတာဘယ်မှာလဲခင်ဗျာ
အဲရန်ကုန်တိုင်းတရားရုံးကတော့အရင်ပါတီဌာနချုပ်မှာပေါ့နော်ဒါမလို့အဲ့ဒီမှာသူတို့စစ်တီလုံးမယ်မလုံးမယ်တော့ကျွန်တော်တို့မသိဘူးအင်းစိန်ထောင်ဝင်းတော့မှာသွားထိုင်မလားပါလားဒါတော့ကျွန်တော်တို့မသိဘူ
းအဲ့တော့အမှုတင်ဘယ်လောက်လောက်အတွင်းမှာဒီလိုစတင်ကြားနာတာမျိုးရှိလဲခင်ဗျာ
သူတို့ဒီလိုအထူးပေါ့နော်အရေးကြီးပုဂ္ဂိုလ်ပေါ့ဘာပဲပြောပြောဒီလိုဟာမျိုးကတော့စိတ်ကြာကြီးပေါ့ဝေသိမ်းဝမ်းမီလောက်မှအမှုစသက်မှာပါပဲ
သူဘာပုံမှပြားလဲခင်ဗျအ
ဲ့ဒါတော့မကြားဘူးပုံမှလည်းမကြားသေးဘူးချင်းနေငားရရေးလည်းမကြားသေးဘူးမနေ့နေ့ကအမှုတင်လိုက်ပြီဆိုပြီးအဲ့ဒါလိုသတင်းကြားတယ်တရားရုံးလောကသတင်းပေါ့နော်ကျွန်တော် confirm တော့ကျွန်တော်မလုပ်နိုင်ဘူး
နောက်ထပ် NLD ရှေ့နေကြီးတဦးဖြစ်တဲ့ဦးအောင်သိန်းကတော့ဗိုလ်ချုပ်ကြီးခင်ညွန့်အမှုကိုတည်ထောင်နေရတခုခုမှစစ်ဆေးနိုင်ကြောင်းပြောပါလေ
။အဲသူကဝန်ကြီးချုပ်တာဝန်ယူသွားတဲ့ပုဂ္ဂိုလ်တူပဲဗျာ။ကျန်းသာစစ်ဆေးနိုင်တဲ့နေရာရှိပါတယ်။သူ့ရဲ့ငိုအစင်တန်းရှိခဲ့တဲ့အတိုင်းပေါ့နော်လုံလုံဆက်ချရတဲ့နေရာမျိုးလေသူတို့ရွေးချယ်နိုင်ပါတယ်။အတရားရုံးကနေပြီးတော့ဆရာပါဆိုတရားသူကြီးချုပ်ကနေပြီးတော့သူသိတဲ့နေရာတခုကိုသူရွေးချယ်ခွင့်ပြုပြီးအဲ့ဟာတရားရုံးမှာပဲ။
ဘိုးချုပ်ကြီးခင်ညွန့်ကိုအင်းစိတ်တော်ပို့ပြီးမကြခင်ရုံးတင်စစ်ဆေးတော့မဲ့တဲ့နဲ့ပတ်သက်ပြီးရန်ကုန်မြို့ကရှေ့နေကြီးနှစ်ဦးရဲ့ပြောဆိုချက်များဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါပဲရှင်